ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်သက်မှာတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တိုက်စုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရရုပ်လောင်းဆင်လောင်းဟာတပ်မတော်ကဖမ်းဆီးထားခဲ့တဲ့အကြမ်းဖက်သမားတွေဖြစ်ကြပြီးလုံခြုံရေးအခြေအနေအရရဲတပ်ဖွဲ့ကိုမလွှဲပြောင်းနိုင်မဲ့တပ်ဖြတ်ညှို့နှံနေတာဖြစ်ကြောင်းလည်းဒီနေ့တပ်မတော်ကဝေးဦးစီးချုပ်ရုံးကြီးညာချက်ကဖော်ပြခဲ့တာပါ။ပြီးခဲ့တဲ့နှစ်စက်တင်ဘာ1ရက်နေ့ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီအကြမ်းဖက်သမား10ယောက်ကိုစစ်တပ်ကစစ်ဆေးမြင်းမြန်းပြီးနောက်တစ်နေ့မှပဲတုတ်တံကိုခေါ်ဆောင်သွားတပ်ဖြတ်ခဲ့တာဖြစ်ကြောင်းတပ်မတော်စုံစမ်းရေးဖွဲ့ရဲ့စစ်ဆေးချက်တွေအရသိရှိခဲ့ရကြောင်းလည်းပြောဆိုထားပါတယ်။တုတ်တံရောက်မှာတော့အကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းတည်ဆုံခဲ့ရသူဒေသခံ2ဦးအတွက်လက်စားချေတုံ့ပြန်ခြင်းနေကြတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့အတူတပ်ဖွဲ့ဝင်တွေကတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းလည်းစုံစမ်းတွေ့ရှိခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကလွန်ရွေးကစ်ကန်30လောက်ကိုစီးနင်းတက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလက်လံရှင်းလင်းတဲ့စစ်စင်ရေးမှာလူခွေချူပေါမှုတွေကျူးလွန်နေတယ်လို့ဆွဆွက်ထားတဲ့စစ်စကန်တားရဲ့မြန်မာစစ်တပ်ကဥပဒေမဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဝန်ခံပြောကြားတာဟာဒါပထမဆုံးလည်းဖြစ်ပါတယ်။တမရကော်ဝေးဦးစီးချုပ်ရုံးရဲ့ဒီနေ့ညချက်ထဲမှာတော့တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့အညီအရေးယူသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြည့်အကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူစစ်စင်ကိုပါအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။